first time eSports will be played in the Southeast Asian Games.
eSports Electronic အကစားကိုအရှိတောင်အာရှအကစားပြိုင်ပွဲစီးကိန်းမှာအာကစားနည်းတစ်မျိုးအနေနဲ့ပထမဆုံးထည့်သွင်းကစားနိုင်တဲ့အတွက်တမိုင်းဝင်နေဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆန်ဟွာမြို့တော်ဝန်ကပြောသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့2019စီးကိန်းပြိုင်ပွဲတွေမှာနိုင်ငံကိုယ်စားပြုအသင်းတွေဝင်ပြိုင်ကြတဲ့အာကစားနည်းစုစုပေါင်း56မျိုးတည်းကမှ eSports အာကစားနည်းကိုစုတစိပ်ပေးတဲ့အာကစားနည်းတစ်မျိုးအဖြစ်ပထမဆုံးထည့်သွင်းခဲ့တာပါ။ eSports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ3မျိုးအတွက်ကိုယ်စားပြုတွားရောက်ပြန်ဆိုင်ခဲ့ကြပါတယ်။Dota 2, Mobile Legends, Bang Bang နဲ့ AOV ဆိုတဲ့ကစားနည်း၃မျိုးအတွက်ဝင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Games မှာပါဝင်ရှင်ပြိုင်နိုင်တာက eSports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါရယ်
။ဟုတ်ကစားသမားတွေအားလုံးအတွက်ဒါအိမ်မက်တစ်ခုအကောင့်ထဲပေါ်လာတယ်လို့ပြောလို့ရပါတယ်။နိုင်ငံကိုစားပြုပြီးတော့အားကစားတစ်ခုအနေနဲ့တောက်ရှင်နိုင်ငံဖြစ်တဲ့အတွက်ဒါကျွန်တော်တို့အားကားသမားတွေအကုန်လုံးအတွက်ရှင်လို့မရဘူးပေါ့နော်သူတို့ကသူတို့ဘလို့ပဲ commercial ကစားနေပါစေနိုင်ငံကိုကုန်ဆောင်ခြင်းနဲ့နိုင်ငံကိုပူဇော်ပြုပြီးကစားခြင်းနဲ့ဒါကဒီဟာပထမဦးဆုံးတော့အိမ်မက်တွေကိုကစားတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူ
းစုကြည့်အတွက်အဓိကထားကစားလာကြတဲ့ eSports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူတယ်လို့မလေးရှား eSports အသင်းမန်နေဂျာFadau Sashim ga pyo ba de.
We feel very honored that we get the recognition that we been longing for.
ကျွန်တော်တို့အရင်တည်းကသိစီခြင်းတွေတလို့အတိအမှတ်ပြုခံရတဲ့အတွက်တိတ်ကုန်နေပါတယ်။ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်။ပုံမှန်အားဖြင့် e-sports ကိုစုကြည့်အတွက်ကစားကြတာဖြစ်ပေမဲ့အခုတော့နိုင်ငံကိုစားစုစည်းရောက်ဖို့ကစားကြတာမို့မတူပါဘူး။တနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ်။
စီးကိန်းမှာ eSports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ်
။ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ eSports ဆိုတာဂိမ်းမဟုတ်တော့ဘူး။အားကစားတစ်ခုဖြစ်လာပြီဆိုပြီးအမြင်ကိုပြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်။အဲ့ဟာလေးကကျွန်တော်တို့ eSports လူငယ်တွေအတွက်အင်မတန်မှအရေးပါတဲ့အပြောင်းအလဲအဲ့အပြောင်းအလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး supportive ဖြစ်လာမယ်ထို့အတူပဲနိုင်ငံတော်ကပုံပြီးတော့supportive ဖြစ်လာမယ်ပေါ့နော်ဒါအားကစားတစ်ခုနဲ့မြင်လာတဲ့အတွက
် game တွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်လက်ကင် mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမဟုတ် eSports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ် eSports ကိုအားကစားနည်းတစ်မျိုးအနေနဲ့ထည့်တဲ့အပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ်ဒေါက်တာကောင်းမြတ်ဆန်ကတော့ဂိမ်းကစားရတာမှန်ပေမဲ့ကိုလက်ကျမ်းမာရေးနဲ့စိတ်ကျမ်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ်
။ e-sport ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရသလိုတခြားအားကစားတွေမှာမတွေ့ရတဲ့ fine skill software ကိုအဓိကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်။နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်။ဆိုတော့ nervous system ရဲ့ reflex တွေကောင်းဖို့အရင်ကလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့ဒီ nervous system reflex ကောင်းလာတော့ဒီက physical activity တွေကျွန်တော်ကထည့်ပေးတယ်brain အတွက်ဆိုလို့ရှိရင်လည်းဒီနေ့ကမက်တယ်ပါဝါစတောင်းဆိုလို့ရှိရင်ကျွန်တော်တို့ကအဓိကပဲစိတ်ညင်အောင်ပေါ့နော်ဒီ meditation အပိုင်းလေးတွေလည်းထည့်ပေးရပေါ့နော်ဒီနေ့ကပြင် yoga တို့ brain အတွက်ဒီအားထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ညင်ဖို့ဆိုဟုတ်ကဲ့
e-sports ဆိုတာဟာစိတ်ရောကိုယ်ပါကြံ့ခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Razer Savia ကလည်းခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day, every day. But actually, for Hearthstone in particular, for example, our practice day starts with physical exercise.
တော်ရုပ်ကိုတနေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့တော်တော်များများထင်ကြပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တနေ့တာကိုကျန်းမာရေးလေ့ကျင့်ခန်းတွေနဲ့စတာပါ။ဂိမ်းကိုအချိန်အကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်။အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ခင်ကြားမှာလမ်းထားလျှောက်တာတို့ကိုယ်လက်လေ့ကျင့်ခန်းလုပ်တာတို့ကိုတနေ့လုံးလုပ်နေရပါတယ်
။အမေရိကန်ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ e-sports ကိုဘွယ်ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ e-sports အကစားနည်းကို SEA Games ပြိုင်ပွဲတွေမှာပထမဆုံးစုပေးတဲ့အကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ့ Olympic အကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ e-sports အကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far e-sports has come to even make it through to you know the SEA Games and eventually
e-sports အကစားတွေကို SEA Games မှာထည့်သွင်းနိုင်တဲ့အထိဖြစ်လာတာသိက္ခာအောင်စရာကောင်းပါတယ်။စီရင်ကနေအာဆီယံပြိုင်ပွဲတွေအဲဒီကနေမှအိုလံပစ်ပြိုင်ပွဲတွေဒီနေ့နေ့မှရောက်ကောင်းရောက်လာနိုင်ပါတယ်
။စင်ကာပူ e-sports အသင်းကသောမတ်မာရီယာကိုပန်ကီဝစ်ကပြောသွားတာပါ။စီဂိမ်း e-sports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲ။န
ံပါတ်၁ကတော့ human resource ပေါ့နော် human resource တတိယအရင်ပြောရင် coach တွေလိုတယ်။သူကကစားသမားတွေပြီးွားမှာကစားသမားတွေအနားယူမှာ coach ဆိုတာဖြစ်လာတာ။အခုကဗမာနိုင်ငံမှာဒါ first generation ကစားသမားတွေပဲရှိသေးတယ်။ဆိုတော့ coach ဆိုတာမဖြစ်သေးဘူး။ဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ကြာကဘာပေါ်မှာလဲရှာပါတယ် coach ဆိုတာ။ဆိုတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာရှာပြောဗမာနိုင်ငံကိုခေါ်ပြောကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြောဒီ coach တွေကိုမွေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထီးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းကိုနိုင်ငံတော်ဘက်ကနေအများကြီးလုပ်ပေးရင်တကယ်ဟိုအဆင်ပြေပါတယ်ဟုတ
် electronic အားကစား e-sports ဟာအနာဂတ်အားကစားနည်းဖြစ်တာမို့နိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sports ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government e-library အကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sport ကကမ္ဘာနဲ့ရေမောင်တိုင်းနိုင်အောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကနေစပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ချင်းဥပမာအဖြစ်ပြောမယ်ဆိုလို့ချင်းကျောင်းနေတိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲတိုက်တဲ့နည်းနဲ့ကူညီလို့ရတယ်ကြာတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတဝန်းမှာ e-sport ပြိုင်ပွဲတွေကိုအားပေးကြသူတန်း900လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားချိန်မှာ e-sports ကိုစုပေးတဲ့အားကစားနည်းတစ်ခုအဖြစ်အရှေ့တောင်အာရှစီးဂိမ်းပြိုင်ပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါတယ်ရှင်